အစောပိုင်းကလုတ်ခဲ့တဲ့ညှိနှိုင်းဆွေးနွေးမှုတချို့ကြောင့်ပြည်လဲမလို့ဖြစ်ခဲ့တဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအခြေအနေတွေဟာအခုတော့တင်းမာမှုတချို့ကိုပြန်ပြီးတွေ့နေရတယ်လို့ဆိုရမှာပါလက်ပံမှာကျောင်းသားစစ်ကြောင်းတွေပိတ်ခန့်ထားရတဲ့ကိစ္စအမျိုးသားလွှတ်တော်မှာအကြူကြားနာပွဲတွေကိုကျောင်းသားတွေဘက်ကမတက်တော့ဘူးဆိုတာနဲ့အတူ NNER အဖွဲ့ကရက်ရွှေဆိုင်တဲ့အခြေအနေတွေပြင်ဒီကနေ့ညနေပိုင်းမှာဆိုရင်ပဲရန်ကုန်မြို့တော်ခမ်းမရှိမှာထိုင်းတပိတ်ဆန္ဒပြတဲ့သူတွေကိုရဲတွေကလူစုခွဲပြီးတော့ဖမ်းဆီးတဲ့အခြေအနေတွေကြောင့်ဖြစ်ပါတယ်။ဒီလိုတင်းမာမှုအခြေအနေတွေနောက်ထပ်မဖြစ်ပွားလာဖို့အတွက်နှစ်ဖက်အပြင်းအလှန်အ мян ဆုံးညှိနှိုင်းဆွေးနွေးဖို့လိုတယ်လို့ NLD ပါတီကပြောခွင့်ရသူဦးညာဝင်းကပြောပါတယ်။
အဲကျွန်တော်တို့သဘောထားတော့ကျောင်းသားတွေရဲ့တောင်းဆိုချက်တွေဟာစောစောစီးစီးကိုနှိမ့်နိုင်ဆောင်ရွက်တဲ့နေကိစ္စတွေပါအခြေအနေတက်ညာပြီးမှနှိမ့်နိုင်တဲ့ဖြစ်အငေါ်တွေဖြစ်လာတယ်စောကြီးတွေကဒီလိုစိတ်ဆုံးဆွေးနွေးမှဆိုရင်ကျောင်းသားကလည်းဒီလိုဓာမျိုးလုပ်နိုင်တယ်လို့ကျွန်တော်တို့မှတက်ညှိရမှာပဲစက်တနာတွေကိုစက်ညှိတဲ့နီလန်းကလွယ်ပြီးတော့ပိုကောင်းတဲ့နီလန်းကကျွန်တော်တို့တော့မညှိဘူး
အခုဆိုရင်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တောင်းဆိုမှုတွေလှုပ်ရှားမှုတွေဟာပိုးပြီးတော့ရှုပ်ထွေးလာနေပြီးကျောင်းသားတွေဘက်ကရောအစိုးရဘက်တွေကရောတောင်းဆိုမှုတွေအပေါ်မှာအပြင်းအလှန်သုံးသပ်သင့်နေပြီလို့ရခိုင်အမျိုးသားပါတီရဲ့ဘုတ်အလုံးမှုဆောင်အဖွဲ့ဝင်ဦးဦးလှစောကလည်းထောက်ပြပါတယ်
။ကျောင်းသားတွေရဲ့တောင်းဆိုချက်တွေကလည်းတချို့အချက်လက်တွေကတော့တချို့မှာကျွန်တော်တို့တောင်းလျှောက်တောင်းလာတဲ့ကျောင်းသားတွေတောက်တွဲမှာကျောင်းသားရဲဘော်တွေအဆက်ဆက်တောင်းလာတဲ့တောင်းဆိုချက်တွေပါတယ်ပေါ့နော်။အဲ့ဒီအပိုင်းတွေရှိတော့ကျွန်တော်လက်ခံတယ်။ဒါပေမဲ့တချို့အပိုင်းတွေကြတော့ဒီလွတ်တော်အခင်းချင်းပေါ်လာတဲ့အခါမှာအဲ့တောင်းဆိုချက်တွေဟာကျွန်တော်ဥပဒေပြည့်စုံရေးအပိုင်းတွေလွတ်တော် process ကိုဖြတ်သန်းရမယ့်အပိုင်းတွေဟာတော်တော်လေးတင်ွေးပါတယ်။နော်အဲ့ဒီအပိုင်းတွေမှာကြတော့အဲ့ဒါဟာရေရှည်လောက်ရမယ့်လုံခြုံရေးပဲ။အဲ့တော့ဥမာအဓိကအရင်ကျွန်တော်ကျောင်းသားသမဂ္ဂတည်ဆောက်ရေးကျောင်းသားခွင့်ရေးဆိုတဲ့ဟာတွေကိုတိတိကျကျအကောင့်ထဲပေါ်ပြီးတော့အဲ့ဒီကမှတစ်ညာရေးပြင်ပြောင်းလဲမှုတွေကိုကျွန်တော်ဖြည်းဖြည်းသွားမယ်ဆိုရင်ပေါ်ပြီးတော့အဆင်ပြေမယ်တင်တယ်။နှုတ်နှစ်ဖက်ညှိနှိုင်းပေါ့လေ။အဲ့တော့ဒီထဲမှာကျောင်းသားတွေဘက်ကလည်းကြက်ကြက်မှုလွန်ကဲတာတွေရှိမယ်။ဆိုအားဘက်ကလည်းဟိုကျွန်တော်တို့ကျောင်းသားတွေပေါ်မှာအချို့တက်ပြီးနိုင်ငံရေးကစားတာတွေပေါ့လေ။အဲ့လိုမယုံမသားလို့ယူဆနိုင်တဲ့လုပ်ရက်တွေလည်းကျွန်တော်သိရတယ်ဆိုတော့အချိန်ကြီးကတော့တော်တော်လေးရှုပ်ထွေးတယ်လို့ကျွန်တော်ထင်တယ်နော်။အဲဒီကျောင်းသားတွေဘက်ကလည်းအမတန်တင်းတင်းမာမာပြင်းပြင်းထန်ထန်တောင်းဆိုတာတွေဟိုတကယ်ဥမာရာဇတန်ပြီးတယ်ဆိုတာမျိုးကြီး။တော့ဒီဘက်ကလည်းအာဏာပိုင်တွေနဲ့အထူးသဖြင့်နောက်ွယ်မှာရှိတဲ့တက်မတော်ဘက်ကအပိုင်းလည်းအဲဒီလုံခြုံရေးရဆိုတဲ့အမြင်မျိုးတွေနဲ့ချိတ်တိုက်တွေတိုးမဲ့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်တွေအများကြီးနင်းလာပါလိမ့်မယ်နော်။ကျွန်တော်အဲ့ဒါစိုးရိမ်တယ
်။ဒီအပေါ်မှာပဲရှမ်း SNLD ပါတီရဲ့အထွေထွေအတွင်းရေးမှုတစ်ဦးဖြစ်တဲ့ဦးဆိုင်ညွန့်လွင်ကတော့
မနောပြေလေအောင်လို့ပြောနေတာကျောင်းသားတွေဘက်ကပြောတာကရန်ကုန်ရောက်ရင်သူတို့လူစုခွဲမယ်တောင်းကြည့်မယ်ဒါဒီရှင်မျိုးနိုင်ငံတော်ဘက်ကလက်ခံတင်တယ်လို့ကျွန်တော်ထင်တယ်အားလုံးနှစ်ဖက်ဒီလိုလေလေညှိတာအကောင်းဆုံးပါကျွန်တော်ထင်တာအစိုးရကလည်းတတ်နိုင်တယ်လို့ရှောင်တယ်လို့ကျွန်တော်ထင်တယ်နှစ်ဖက်စလုံးကထိမ့်နေနေနေလုပ်တယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့နှစ်ဖက်စလုံးတဘောတူညီရရအောင်တော့သူအများကြီးဖတ်ပြီးတော့ဒုစားတင်လေးတယ်လို့ကျွန်တော်ထင်တယ်
အခုဆိုရင်နိုင်ငံမှာအရေးတကြီးလိုအပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေး2015ရွေးကောက်ပွဲအခြေအနေတွေပေါ်မှာလဲလူထုဟာအယုံဆိုင်မှုနင်းနေပြီးတော့2015ရွေးကောက်ပွဲဟာအချိန်မရွေးရွှေ့ဆိုင်တာမျိုးပြတ်သွားတာမျိုးဖြစ်နိုင်တယ်လို့လည်းဦးဦးလာစောကသုံးသပ်ပါတယ်
။2015မှာကျွန်တော်ကရွေးကောက်ပွဲကိုဖြတ်သန်းမှုဆိုတဲ့မျှော်လင့်ချက်တစ်ခုပေါ့လေကျွန်တော်တို့နိုင်ငံရေးပါတီတွေမှာရှိတယ်။တခြားပြည်သူတွေနဲ့လည်းမျှော်လင့်တယ်နိုင်ငံတကာသံဝန်လည်းမျှော်လင့်တယ်။အဲ့တော့အဲ့ဒီအနေအထားကအချိန်မရွေးပြတ်သွားနိုင်တယ်လို့ကျွန်တော်ထင်တယ်။ပြတ်သွားနိုင်တယ်ဆိုတာအင်းကပြောလို့မမျောလေးနဲ့တိုက်ဆိုင်မှုတွေကလည်းပြက်တာပြက်တာလည်းဖြစ်နိုင်တယ်ဒါမှမဟုတ်ပစ္စည်းတွေလိုတဲ့စေတနာကြောင့်လည်းပြက်တော့နိုင်တယ်ပေါ့လေ။ဟောပြက်ပြီးမယ်ဆိုယူကောက်ပဲပြက်ပြီးသွားမယ်ဆိုလို့ရှိရင်တော့အရင်တော့လို့ပေါ့လေကျွန်တော်တို့အင်မတန်ပြင်းထန်တဲ့စေအုပ်ချုပ်ရေးအောင်ကိုလည်းရောက်ရှင်ရောက်သွားမှာပေါ့လေ။ဒါပြောလို့မရဘူး။အဲ့တော့ကျွန်တော်ကဘယ်နဲ့မှမဖြစ်လို့ဆိုတော့ဘလို့မှကျွန်တော်တို့ခံမလို့မရဘူး။အဲ့တော့ကျွန်တော်ကစိုးရိမ်စိတ်ရှိပါတယ်။ယူကောက်ပဲ2015ယူကောက်ပဲဟာပြက်တော့နိုင်တယ်ဆိုတဲ့အနေထားဟာအချိန်မရွေးရှိနေတယ်လို့တော့ကျွန်တော်မြင်ပါတယ်။
ဒါပေမဲ့ NLD ပါတီရဲ့ဗိုလ်လုံးမှုဆောင်ဖွဲ့ဝင်တူဖြစ်တဲ့ဦးညာဝင်းကတော့လူထုဟာဖွဲ့စည်းပုံပြင်ဆင်ရေးနဲ့2015ရွေးကောက်ပွဲအရေးကြီးတဲ့စရာကိုနားလည်ထားတယ်လို့သုံးသပ်ပါတယ်
။စိတ်မကျေနပ်မှုတော့ရှိမယ်။ဟောစိတ်ပြအာရော့လာတော့မဖြစ်ဘူးကြ။ဘာလို့ဆိုတော့ဒီလူထုကအကြောင်းလဲကိုလူရင်ပါတယ်ကြ။တကယ်အကြောင်းလဲပေါ့နော်။အံဆောင်အကြောင်းလဲမဟုတ်ဘူးအကြောင်းလဲလူရင်နဲ့။တော့အကြောင်းလဲလူရင်နဲ့အတွက်ဒီလိုရွေးကောက်ပွဲကတဆင့်သွားအောင်လဲဆိုတာလဲကောင်းကောင်းနားလည်တယ်လို့ကျွန်တော်
ဒါကတော့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုတွေအပေါ်မှာနိုင်ငံရေးပါတီခေါင်းဆောင်တချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနှာစင်ခဲ့ရတာပါရှင်။